ကျတာပရင်းနေနေခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နိုဝင်ဘာရွေးကောက်ပွဲမှာနိုင်ငံရေးပါတီကိုယ်စားလှယ်လောင်းတချို့ပါဝင်ရှင်ပြိုင်ဖို့ပိတ်ပင်ခံရတဲ့ပေါ် NLD အစိုးရလက်ထက်ကျင်းပမဲ့ရွေးကောက်ပွဲတရားမျှတမှုရှိပါမလားလို့နယူးယောက်ခြေဆိုင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကမေးခွန်းထုတ်ဝေဖန်လိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရခိုင်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့မွတ်စလင်တွေကိုကိုစားပြုတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းအပါအဝင်ပါတီကိုယ်စားလှယ်3ဦးကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းကစစ်တွေရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်လက်မခံပယ်ချခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အလွန်ပဲစိတ်ပျက်မိတယ်လို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
်။ What is really sad is that Rohingya expected thatthings would never get worse.
စစ်ဆိုးရအပြောင်းလဲဖြစ်ပြီးနောက်မှာသူတို့အခြေအနေတွေဒီထက်ပိုဆိုးဖို့မရှိဘူးလို့မျှော်လင့်ထားတဲ့ Rohingya တွေအတွက်တကယ်ကိုဝမ်းနည်းဖို့ကောင်းတဲ့အခြေအနေပါ။ Rohingya တွေကိုအဆန့်ကျင်ဆုံးစစ်ဆိုးရလက်ထက်ကျင်းပခဲ့တဲ့ရွေးကောက်ပွဲအရက်သားတစ်ပိုင်းအဆိုးရလက်ထက်2015ရွေးကောက်ပွဲမှာသူတို့ပါတီတွေကိုတားမြစ်ပိတ်ပင်ခံရတဲ့အပေါ်အလိုအမင်းအံ့အားသင့်မှုမျိုးမရှိခဲ့ပါဘူး။သူတို့မျှော်လင့်တာက2015ရွေးကောက်ပွဲကနေတက်လာတဲ့အရက်သားအစိုးရလက်ထက်မှာတန်းတူအခွင့်အရေးပိုပြီးရလိမ့်မယ်လို့မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့2018ခုနှစ်မှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျွလွန်နေဆိုတဲ့ဆွဆွဲချက်တွေလူပေါင်း9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်အခုလိုရိုဟင်ဂျာတွေနိုင်ငံရေးထဲပါဝင်ခွင့်မရအောင်ပိတ်ပင်တာအံ့ဩစရာမဖြစ်တော့ပေမဲ့ဦးကျော်မင်းလိုနိုင်ငံရေးသမားမျိုးဟာဒေါ်ဆန်းစုကြည်နဲ့အနီးကပ်ဆက်ဆံရေးရှိခဲ့ပြီး NLD ပါတီလှုပ်ရှားမှုတွေမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။နောက်ပြီးဦးကျော်မင်းဟာငြိမ်းချမ်းရေးလိုလားတဲ့နိုင်ငံရေးသမားတဦးဖြစ်တယ်လို့မြမဒီမိုကရေစီအသွင်ကူးပြောင်းရေးမှာရိုးရိုးသားသားပါဝင်ဖို့စ조사နေသူလည်းဖြစ်ပါတယ်။သူ့ကိုအတိတ်ပဲမရှိတဲ့အကြောင်းပြချက်နဲ့ရွေးကောက်ပွဲတွေပါဝင်ခွင့်မရအောင်ပိတ်ပင်တာကတော့အလွန်ပဲစိတ်ပျက်ဖို့ကောင်းပါတယ်လို့ Brad Adams ကပြောသွားတာပါ။ဒါ့အပြင် NLD အစိုးရလက်ထက်ကျင်းပမဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်း Brad Adams ကပြောပါတယ်
။ Whether an election is free and fair has many many elements.
ရွေးကောက်ပွဲတရားမျှတမှုရှိမလားမရှိဘူးလားဆိုတဲ့အပိုင်းမှာထည့်သွင်းစဉ်းစားရမယ့်အချက်တွေအများကြီးရှိပါတယ်။ဒါပေမဲ့တိုင်းရင်းသားအဖွဲ့တွေဘာသာရေးကွဲပြားတဲ့အဖွဲ့တွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲပေးနိုင်မှုရှိမရှိဆိုတာကတော့ထည့်သွင်းစဉ်းစားရမယ့်အချက်တစ်ခုဖြစ်ပါတယ်။လက်နက်ကိုင်တိုက်ပွဲတွေဖြစ်နေတဲ့ဒေသတချို့မှာရွေးကောက်ပွဲအတွက်လူတွေမဲပေးနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လူတွေကိုပါဝင်ခွင့်ပေးဖို့စစ်မှန်တဲ့ကြိုးပမ်းမှုတွေရှိမရှိဆိုတာလည်းထည့်သွင်းစဉ်းစားရပါမယ်။ဒါကြောင့်အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုပါတယ်။အတိုင်းဝိုင်းအလိုက်ကိုစားပြုတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေအားလုံးပါဝင်နိုင်ရေးမဲဆန္ဒရှင်တွေတန်းတူမဲပေးခွင့်စတာတွေမရှိဘူးဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့မြင်နိုင်မှာမဟုတ်ပါဘူးလို့ Brad Adams ကပြောပါတယ်။မောင်တော့ခရိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းကိုစစ်တွေရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တဲ့အကြောင်းရင်းမှာမိခင်နဲ့ဖခင်ဟာသူမမွေးခင်နိုင်ငံသားဖြစ်ကြောင်းတတ်သိမပြနိုင်လို့ဖြစ်တယ်လို့ဆိုပါရယ်။တကယ်တမ်းဦးကျော်မင်းမိဘနှစ်ပါးလုံးဟာအရင်အမျိုးသားမှတ်ပုံတင်သုံးောက်ချိုးကိုင်းဆောင်ထားသူတွေဖြစ်ပါရယ်။ဒါပေမဲ့အရင်ကရှိခဲ့တဲ့အမျိုးသားမှတ်ပုံတင်ကိုရွေးကောက်ပွဲကော်မရှင်ကလက်မခံဘူးလို့ဦးကျော်မင်းက VOA ကိုပြောပါရယ်။ဦးကျော်မင်းဟာ1990ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့မွတ်စလင်လွှတ်တော်အမတ်ဟောင်းတဦးဖြစ်တယ်လို့ NLD ဥဆောင်ဖွဲ့စည်းခဲ့တဲ့ CRPP အဖွဲ့ဝင်လည်းဖြစ်ပါတယ်။အခုလိုရွေးကောက်ပွဲကော်မရှင်ရဲ့အကြောင်းပြချက်ခိုင်လုံမှုမရှိဘဲ2020ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်မပေးတာဟာနိုင်ငံရေးလောကထဲမှာဘာသာကွဲတွေပါဝင်လို့မရအောင်ပိတ်ပင်တဲ့သဘောမျိုးဖြစ်နေတယ်လို့ဦးကျော်မင်းက VOE ကိုပြောပါတယ
်။အဲ့ဒါ CSO ကလက်ထက်တဲ့ကလားတိုင်းရင်းသားနိုင်ငံသားဆိုပြီးတော့ခွေခြားထားတယ်အဲ့တော့နိုင်ငံသားဆိုတာတိုင်းရင်းသားပဲဖြစ်ရမယ်ဆိုတဲ့အချက်လည်းပါနေတယ်။တခြားလူကနိုင်ငံသားမဟုတ်တော့ဘူး။သူတို့ကနိုင်ငံသားဖြစ်ချင်ရင်ခြေစနဲ့ဥပဒေနဲ့ပြန်ပြီးတော့နိုင်ငံသားပြုကွင်းရဖို့အတွက်ချော့ရမယ်ပြောတယ်။အင်္ဂလိပ်အမြင်ကအဲ့လိုမဟုတ်ဘူး။ကျွန်တော်တို့ကဟိုလွတ်လပ်တဲ့မရခင်ကတည်းကမြန်မာနိုင်ငံသားအခြေလက်တွေရွေးကောက်ပွဲတွေမှာပါဝင်ခွင့်ရခဲ့တယ်။လွတ်လပ်ရရပြီးနောက်ပိုင်းလည်း2010ရွေးကောက်ပွဲအထိမဲထဲကွင်းရွေးချယ်ခံပိုင်ကွင်းမှရှိခဲ့တယ်။2010ရွေးကောက်ပွဲမှာလည်းဒီဘက်ကမွတ်စလင်ကိုယ်စားလှယ်ကိုယ်ရောက်ဆယ်ရောက်ရှိတယ်ပြည်နယ်နားလဘဟိုမှာပေါ့။အဲ့တော့2010လည်းရွေးကောက်ပွဲဥပဒေနဲ့အခုလက်ရှိဥပဒေအတူတူပဲ2010မှာလည်းမိဘများနိုင်ငံသားဖြစ်ရမယ်ကိုယ်စားလှယ်လောင်းရဲ့လည်းကိုယ်စားလှယ်လောင်းမွေးဖွားစဉ်ကမိဘများနိုင်ငံသားဖြစ်ရမယ်ဆိုတဲ့ချက်က2010မှာလည်းပါတယ်ဥပဒေမပြောင်းလဲတဲ့ ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကိုနှစ်ထောင်ဆယ်နှစ်ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီးနှစ်ထောင်ဆယ်နှစ်ခုနှစ်မှာပါဝင်ခွင့်ရပြီးတော့အခုကြာမှာမရဘူးဆိုတာနိုင်ငံတော်မှာသိသံပေါ်လစီတစ်ခုရှိတယ်ပေါ့အန်ကယ်ရုပေါ်မှာနော်ဒီနိုင်ငံရေးလောကတဲ့ကိုမဝင်ဈေးချင်းတဲ့လေပေါ်လစီပေါ့အဲ့လိုပဲသုံးသပ်တယ်
ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကို2015ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ခုနှစ်မှာပါဝင်ခွင့်ရပြီးတော့အခုကြာမှာမရဘူးဆိုတာနိုင်ငံတော်မှာသိသံပေါ်လစီတစ်ခုရှိတယ်ပေါ့အဲ့လိုပဲသုံးသပ်တယ်
ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကို2015ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ခုနှစ်မှာပါဝင်ခွင့်ရပြီးတော့အခုကြာမှာမရဘူးဆိုတာနိုင်ငံတော်မှာသိသံပေါ်လစီတစ်ခုရှိတယ်ပေါ့ရန်ကုန်တိုင်းဒေသကြီးအတွက်ဝင်ရောက်ရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်လောင်းနှစ်ဦးကိုတော့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ကခွင့်ပြုခဲ့တယ်လို့ဦးကျော်မင်းကဗီအိုအေကိုပြောပါတယ်ရှင